ကျေးဇူးတော်ရှင်ဆရာတော်ရှင်ဒီမြတ်ကြီးဗျာယနေ့ညနာသနာတော်နှစ်2019ခုနှစ်ကောဇာတက္ကရာထောင်300ဆက်3ခုနှစ်နောက်လူလာစံစံကားရဲ့ခရစ်နှစ်2021အေဗီလာစံကားရဲ့တောက်ကြနေညဓမ္မဒါနာကုသိုလ်ရှင်များပြကြတော်ရန်ကုန်မြို့ကပ္ပအေဗီလာကပ္ပအေဗီလာအိမ်ယာနေဥဆိုးဝင်းတော်တန်းတန်းနယ်တာသမီမေမြမိသားစုဦးရဲမြေတော်မြတ်ဝင်မိသားစုတို့မှာစူပေါင်းဆင်းရဲခြင်းမပြုလို့အပ်တော် online
ဓမ္မတွင်ဆက်လျက်ကျေးဇူးတော်ရှင်ပါမောက္ခကျုပ်ဆရာတော်ဖျာကြီးမှတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံဖျာပြီတော့ခြေတော်သောဥခါ၍ယူသေးစွာရှောက်ထားပါသည်ဗျာအာသနာတော်နှစ်2019ခုနှစ်ကောဇာတက္ကရာ1300ဆက်3ခုနှစ်နောက်တစ်ခုလဆန်း2029ခုနှစ်အေဗီနာ29ရက်တောက်ကြနေ၌အွန်လိုင်းမှာဟောကြားတော်အလကတုပမတ်တုတ်အနှစ်ချုပ်အပိုင်း9တရားဒေသနာတော်မိစ္ဆာအယူဝါဒအယူအဆလွဲမှမှုနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောကြားပြီးတဲ့အခါမှာနောက်ပိုင်းက ရှာနာပုဂ္ဂိုလ်ရဲ့အနေထားဖြစ်ထက်သွင်းပြီးတော့မိကြလိုက်တဲ့စကားတစ်ခုကတော့အတ္တတိအပရိတ္တနာအတ္တတိနပရိတ္တနာဆိုရယ်ဆက်ကလုံးဒီဆိုလိုတာကပျက်စီးသွားတော့လဲပျောက်ွယ်သွားတော့လဲစိတ်မပူဘူးရှာနာပုဂ္ဂိုလ်ကဘာပဲပျက်စီးပျက်စီး ကိုယ်ပိုင်ဆိုင်တဲ့ပစ္စည်းပျက်စီးတာပဲဖြစ်ဖြစ်ကိုယ့်ရဲ့အစ္စဒ္ဒခန္ဓာကိုယ်ပျက်စီးတာပဲဖြစ်ဖြစ်စိတ်ပူတာဆိုမှရှိတော့ဘူးပေါ့နော်စိတ်ပူမှုမရှိဘူးဆိုအဲ့ဒီဇာတ်လေးကိုကောက်ချက်ချပြီးတော့တရားနာနေတဲ့ယဟန်တစ်ပါးကမြတ်စွာဘုရားကိုမေးလိုက်တာမေးခွန်းတယ်မေးခွန်းပေးတာကိုမြတ်စွာဘုရားဖြေတာထပ်ပြီးတော့ရှင်းပြတော့ဒီနေရာမှာ ပုဂ္ဂိုလ်လေးမျိုးဖြစ်နိုင်တာပေါ့နော်ဘဟိတ္တလို့ခေါ်တဲ့ကိုယ်ပိုင်ဆိုင်တဲ့ပစ္စည်းကတခုအစ္ဆတ္တလို့ခေါ်တဲ့ကိုယ်နဲ့ပတ်သက်ကိုယ်ခန္ဓာကိုယ်သွေးသားနဲ့ပတ်သက်နေတဲ့ကိုယ်ခန္ဓာနဲ့ပတ်သက်တဲ့ဟာတခုပေါ့လောကလူတွေဟာအပြင်နဲ့ပြောမယ်ဆိုရင်လို့ရှိရင်ကိုယ်ပိုင်ဆိုင်တဲ့ပစ္စည်းပြက်လို့ စိတ်ပူတယ်လူရှိတယ်လူစိတ်မပူတယ်လူရှိတယ်နောက်ဥပ္ပဒါကအစ္ဆဒ္ဒဖြစ်တဲ့ကိုယ်ခန္ဓာကိုယ်မှာယောဂရတာပဲဖြစ်စေအဲကိုသိဆုံးရမယ့်အနေထားမျိုးဖြစ်စေအစ္ဆဒ္ဒရုပ်ခန္ဓာပျက်စီးသွားလို့စိတ်ပူတယ်လူရှိတယ်စိတ်မပူတယ်လူရှိတယ်တော့ပုဂ္ဂိုလ်၄မျိုးအဲ့ဒီပုဂ္ဂိုလ်၄မျိုးကိုမြတ်စွာဘုရားက ရန်တော့တရားပေးတော့မြတ်စွာဘုရားကသူ့မိကုံးကိုဖြေးတာကိုဒီမှာပေါင်းပြီးတော့မတကြရအောင်ပေါ့ဗဟိတ္တာအတ္တတိပရိတ္တပထမပုဂ္ဂိုလ်ကဗဟိတ္တာအတ္တတိပရိတ္တနာဆိုဘာပြောရတော့ဆိုအပြင်ဘက်ကကိုယ်ပိုင်ဆိုင်တဲ့ပစ္စည်းတစ်ခုပြတ်သွားလို့ရှိရင်စိတ်ပူတဲ့ပုဂ္ဂိုလ် စိတ်ပူခြင်းဘယ်လိုဖြစ်တာတော့မဆိုအတွေးပေါ်မှာမူတည်တာတော့ကမှာလူတွေဟာပိုင်ဆိုင်တဲ့ပစ္စည်းတွေရှိကြတယ်ဆုံးရှုံးနေတာသွားပြီးတဲ့နောက်မှာပြန်တွေးကြတယ်ပြန်တွေးကြတယ်မြတ်စွာဘုရားအဲ့ဒီအတွေးလေးကိုဖော်ပြတာပုဂ္ဂိုလ်တယောက်ဟာတဲ့ကိုယ်ပိုင်ဆိုင်တဲ့ပစ္စည်းဆုံးရှုံးပျက်စီးသွားပြီးတဲ့နောက်မှာ
အဟုဝဒမေတံဝဒမေနတ္တိငါယေနှောင်းကဓာရီပိုင်ဆိုင်ခဲ့တယ်အခုတော့မရှိတော့ဘူးနောက်တစ်ခါငါရနိုင်တဲ့အခြေအနေတွေရှိတယ်အခုတော့မရတော့ဘူးကိုပိုင်ဆိုင်တဲ့ပစ္စည်းတွေနဲ့ပတ်သက်ပြီးပြန်တွေးပြီးတော့ပူပန်တတ်တဲ့လူတွေမှာငါယေနှောင်းကဓာရီဒါတွေငါပိုင်ခဲ့တာအခုဆုံးရှုံးသွားပြီ အလုပ်ပိုင်ခွင့်နေအလုံးဆုံးရှုံးသွားပြီဆိုပြီး
ပူပန်နေတဲ့ပုဂ္ဂိုလ်ကလောကကြီးမှာရှိတယ်အဲ့လိုတွေးတဲ့ပုဂ္ဂိုလ်ကပူပန်တဲ့ပုဂ္ဂိုလ်ဖြစ်တယ်ပေါ့နော်နောက်တစ်ခုကတော့ဗဟိတအတ္တိအပရိတ္တသနာအဲ့လိုပြင်ပပစ္စည်းဆုံးရှုံးသွားတော့လည်းပဲစိတ်မပူတဲ့ပုဂ္ဂိုလ်လည်းရှိတယ်ဆုံးရှုံးတာချင်းတော့တူတူပဲငါဒါတွေရှိတယ်အခုငါမရှိတော့ဘူးငါပျက်စီးသွားပြီဆိုပြီးဘာတတ်နိုင်မှလဲသင်္ခါရပဲအလုံးအောင်ဆုံးရှုံးရမှာပဲဆိုတဲ့အတွေးရှိတဲ့ပုဂ္ဂိုလ်ကြတော့နာသောစတိစိတ်မပူဘူးတဲ့အတွေးပေါ်မှာမူတည်သွားတာဒါတွေကအဲ့တော့ဈာန်တဲ့ပုဂ္ဂိုလ်တွေမှလည်းပဲဝမေယနာပုဂ္ဂိုလ်ရှင်သာရှင်မမရှင်သာရိရှင်မဟာကတ္တဝါဆိုလို့ရှင်သူနေတဲ့ကြောင်လေးကိုသူတပည့်ကဟိုမကောင်းတဲ့တပည့်ကဆွန့်ကန့်သွားနေတော့တဲကြောင်လေးကိုမိရှို့သွားဒါပြင်မဲ့ကပစ္စည်းဆုံးရှုံးသွားတယ်လို့ခေါ်တယ်ပေါ့တော့ပြန်လာတော့ပြာပုံဖြစ်နေအဲ့ဒါရှင်မဟာကတ္တဝါဒီကြောင်လေးအတွက်စိတ်ပူလားဆိုပူငါရင်တော့နေစားလေးရှိတယ်ကိစ္စမရှိဘူးတပည့်အောင်မှနေမယ်ဟောဒီလိုပျက်စီးသွားတဲ့ပစ္စည်းဝတ္ထုကိုပိုင်ဆိုင်တာနဲ့ပတ်သက်ပြီးတော့ပြင်ပပစ္စည်းဝတ္ထုတစ်ခုပျက်စီးသွားစေကမူစိတ်မပူဘူးဆိုတာယဟနာပုဂ္ဂိုလ်တွေပါလေကြတော့လို့စိတ်ပူတော့မှုမရှိတော့ဘူးပေါ့ဒါပြင်ပနဲ့ပတ်သက်တာနှစ်ဦးပေါ့အဲ့တော့တမန်ပုဂ္ဂိုလ်တွေကတော့ပူမှာပါတကယ်ယ ahanan ပုဂ္ဂိုလ်ကြီးကြတော့ဒါစိတ်မပူတော့တာပေါ့နောက်တစ်ခါကြတော့အစ္ဆတနဲ့ပတ္တတာလည်းပဲစိတ်ပူသူမပူသူနှစ်ခုရှိတယ်အစ္ဆတအတ္တတိပရိတ္တနာဒါအခုမြတ်စွာဘုရားရှေ့ကမိစ္ဆာဝါဒနဲ့ဆက်ဆက်ပြီးတော့ပြောလိုက်တာကိုယ့်ရဲ့အစ္ဆတနဲ့ပတ်သက်ပြီးအစ္ဆတဆုံးရှုံးသွားတဲ့အခါမှာစိတ်ပူသူရှိတယ်စိတ်မပူသူရှိတယ်စိတ်ပူတာကဘယ်လိုဟာတော့ဆိုဒီဟာတော်တော်အဆင်မြင့်တဲ့ဟာကိုမြတ်စွာဘုရားပြောတာနော်အစ္ဆတပျက်စီးတယ်ဆိုတာဒီခုနသမန်ဒုတိယဟာသိဆုံးမှုသိပေနဲ့ကြုံတာတို့ကိုယ်အင်းကလက်ချေဆုံးရှုံးသွားတာတို့ဒီလိုဟာမျိုးတော့မဟုတ်ဘူးတော့နော်သူ့အတွေ့အဘယ်လိုရှိတော့လို့ဆိုလို့ရှိရင်နောင်ဘဝမှာငါနေသထဝရကောင်းကင်ဘုံကိုရောက်မယ်ဆိုတဲ့ယုံကြည်ချက်ရှိတဲ့ပုဂ္ဂိုလ်အယူရှိတဲ့ပုဂ္ဂိုလ်ဒီဘဝတည်သွားလို့ရှင်နောင်ဟာထဝရတည်မြဲတဲ့ကောင်းကင်ဘုံကိုငါရောက်လိမ့်မယ်လို့ယုံကြည်ထားတဲ့တချို့ကအဲ့ဒီယုံကြည်ထားတဲ့ပုဂ္ဂိုလ်တယောက်ဟာမြတ်စွာဘုရားကနေတရားဟောလိုက်တယ်သို့မဟုတ်မြတ်စွာဘုရားရဲ့တပည့်သာဝကတူကနေဟောတယ်ဒီလောကကြီးဟာတဲ့ဒီဘယ်ရမမမြဲဘူးဆိုတာနဲ့ပတ်သက်ပြီးတော့ဘာဟောတော့ဆိုဒီမာယွင်းရဲ့အယူဆတွေကိုဖယ်ရှားဖို့ရယ်ထို့ပဲမာယွင်းရဲ့အယူဆတွေဖယ်ရှားနိုင်တဲ့အခါမှာသင်္ခါရတရားတွေအလုံးချုပ်ငြိမ်းတဲ့နိဗ္ဗာန်ဆိုတာရှိတယ်ဘဝအဆုံးသတ်တဲ့နိဗ္ဗာန်ဆိုတာရှိတယ်နိဗ္ဗာန်ဆိုတာသင်္ခါရတရားတွေအလုံးချုပ်ငြိမ်းတာဖြစ်တယ်ခန္ဓာစတဲ့ဥပရိတရားတွေကုန်ဆုံးသွားတာဖြစ်တယ်တဏှာဆိုတဲ့လိုချင်တာတွေကုန်ဆုံးသွားတာဖြစ်တယ်အဲ့ဒီနိဗ္ဗာန်ဆိုတဲ့တရားရှိတယ်လို့ဆိုအပ်သောအကျဉ်းချုပ်ပြောမစင်တော့ဒီလူတယောက်ကိုနိဗ္ဗာန်အကြောင်းဟောတယ်အဲ့နိဗ္ဗာန်ဆိုလို့ရှိရင်မင်းတော့မဖြစ်ရတော့ဘူးပေါ့နော်နောင်ဘဝမဖြစ်ရတော့ဒါပဲသူကဖြစ်ချင်တဲ့လူဖြစ်နောင်ဘဝမဖြစ်ရတော့ဘူးနိဗ္ဗာန်ဆိုတာဘာမှမဖြစ်တော့ဘူးလို့ခေါ်လိုက်တဲ့အခါမှာသူက၆လန့်တုံလှုပ်သွားတယ်၆လန့်တုံလှုပ်သွားတယ်ပုထုဇဉ်ဒီမှာအဲ့လိုဖြစ်တတ်တယ်အဲ့တော့ဘလို၆လန့်သွားတော့ဆိုရင်ဟာနိဗ္ဗာန်ရောက်ရင်ငါဘာမှမဖြစ်ရတော့ဘူးဆိုတာငါတိသားတွေသမီးတွေငါမိတ်ဆွေတွေငါမတွေ့ရတော့ဘူးပေါ့ဆိုတာမျိုးအဲ့လိုဖြစ်ပြီးတော့လူဟာဆွေရင်ထိန်လန့်သွားတယ်ဆွေရင်ထိန်လန့်လူဆိုတာဖြစ်ပြီးရင်ထာဝရတည်မြဲခြင်းမဖြစ်ရတော့ဘူးဆိုကြောက်သွားတာဟာထုံးတရားမသိဘူးဆိုလို့ရှိရင်နိဗ္ဗာန်ကြောက်စရာကြီးဖြစ်နေဘာလို့လဲဆိုရင်နိဗ္ဗာန်မှာ ที่นิพพานยาวิสุรุษิณติงคาราริยาริยะไม่ผิดหรอกบามาไม่ผิดหรอกดุริยะอเถนนี้เนี่ยนิพพานสระมโหมนาไม่ตีได้ญาสรพุ่งยีลุลุบาลุลุทินနေတဲ့အခါကျတော့သူကသွားခြင်းနေเนาะဘာမှမဖြစ်တော့ဘူးဆိုလို့ရှင်ကြောက်သွားတယ်ဖြစ်ခြင်းဖြစ်ခြင်းနဲ့တဏှာကရှိတယ်သူအပြည့်သက်မဖြစ်ရတော့ဘူးဆိုလို့ရှင်သူကကြောက်သွားတယ်အဲ့ဒါဘဝတဏှာကြောင့်မဖြစ်ဘူးဖြစ်နေတဲ့အပေါ်မှာကျဉ်တ်နေတဲ့တဏှာလို့ခေါ်ထင်တာတော့လူတိုင်းလူတိုင်းနိဗ္ဗာန်ဆိုတာဘာမှမဖြစ်တော့တာမင်းဒီဘဝရနေတဲ့ခန္ဓာတွေနိဗ္ဗာန်ရောက်ရင်မင်းဘာခန္ဓာမှမရတော့ဘူးအပိတ္တသွားပြီနောက်ထပ်ဘယ်ဘဝမှလည်းမရောက်တော့ဘူးမင်းပြီးပြီဆိုလို့ရှင်လူတွေကကြိုက်မှာမဟုတ်ဘူးလေမကြိုက်ကြအောင်နိဗ္ဗာန်မရောက်ချင်ကြမှာမဟုတ်ဘူးအဲ့တော့ဘယ်လိုပုဂ္ဂိုလ်ကနိဗ္ဗာန်ရောက်ချင်တာတော့ဆိုဝိပဿနာတရားအထုတ်ပြီးခန္ဓာရှိနေခြင်းရဲ့ဒုက္ခကိုမြင်ပြီးတော့ထိုဒုက္ခကိုမုန်းသွားတဲ့ပုဂ္ဂိုလ်လောက်ပဲနိဗ္ဗာန်ဆိုတာကြိုက်တယ်လေဒါကြောင့်ဝိပဿနာတရားအထုတ်တဲ့အခါမှာကြည့်ပါလားခန္ဓာနဲ့ပတ်သက်ပြီးတော့ဖြစ်တာပြက်တာတွေမြင်တယ်မြင်ပြီးတဲ့အခါကျတော့နောက်ဆုံးမှအပြက်ကိုမြင်တယ်အပြက်မြင်ပြီးနောက်ဆုံးမှဗာမြင်လာတော့နောက်ပိုင်းမှဗာမြင်လာတော့ဆိုကြောက်စရာကြီးပဲလို့မြင်လာတယ်အပြစ်တွေမြင်လာတယ်နောက်ညှိငွေ့လာတယ်မလို့ချင်တော့ဘူးထွက်ပေါက်ရှာလာတယ်ဟာအဲ့ဒီလိုဖြစ်လာမှနိဗ္ဗာန်ဆိုတာလို့ချင်မှာပေါ့နော်အဲ့ဒီအဆင့်မှာမရောက်လို့ရှိရင်စိတ်တွေးနဲ့တွေးကြည့်မယ်ဆိုရင်နိဗ္ဗာန်ကိုဘယ်သူမှသွားချင်မှာမဟုတ်နိဗ္ဗာန်ကိုဘယ်သူမှမသွားချင်ဒါကြောင့်မို့လို့ဘုရားဘာသာရဲ့နိဗ္ဗာန်ဟာပေါ်ပြူလာမဖြစ်ဘူးသိတဲ့လူတွေဖို့တကယ်တော့နိဗ္ဗာန်ဆိုတာခန္ဓာချုပ်ငြိမ်းသွားတဲ့နေရာကိုဆိုလို့ခန္ဓာချုပ်ငြိမ်းသွားတာဆိုမဖြစ်တော့တဲ့နေရာကိုဆိုလို့အဲ့တော့ဖြစ်နေတာကိုကြိုက်တဲ့ပုဂ္ဂိုလ်တယောက်ကလန့်နေသွားဒီတုံညသဘောတရားကိုနိဗ္ဗာန်နဲ့ပတ်သက်ပြီးတော့ယုတ်နံခန္ဓာတွေဟာဘာမှမရှိတဲ့တုံညတသက်ဖြစ်တယ်ဆိုရယ်တုံညနဲ့ပတ်သက်တဲ့ဟောတဲ့တရားနာရင်တောင်မှပဲလူဟာထိတ်လန့်တုန်လို့သွားတယ်ဒီဟိုကျွန်းမှာဒီပုံနာတယောက်ကညတရားပွဲမဟာဝိရအကြောင်းလိုက်ကြည့်မှာတရားပွဲတစ်ခုသွားနာတယ်အနတ္တအကြောင်းကိုဟောတယ်တုံညသဘောကိုဟောတဲ့အခါမှာတရားပွဲကနေထပြေးပြီးတော့အိမ်ရောက်တဲ့ကသူကလေးကိုပွေဖက်ထားပြီးတော့ငါဒီတရားနာပြီးတာငါသာသမီတွေဆုံးရှုံးပြီးတော့ဘဝကြီးဟိုဆုံးရှုံးတော့မှာပဲဆိုပြီးတော့ကြောက်လန့်တုန်လှုပ်ပြီးထွက်ပြေးသွားတာသူကဘာကြောင့်လို့ဆိုတဏှာရှိနေတာတဏှာရှိနေတဲ့အတွက်ကြောင့်မဖြစ်ရတော့ဘူးဆိုကြောက်တယ်သူကဖြစ်နေတာကိုကြိုက်နေတယ်တဏှာရှိလို့အဲ့ထွက်ပြေးသွားပြီသူ့သားလေးကိုပွေပြီးတော့ငါရဟန်းနေရဲ့တရားသွားနာမိတာတကြသမယတဲ့သူ30စက္ကလုံးကတကြလူမျိုးတွေရဲ့အယူဝါဒတရားငါသွားနာမိတာကံကောင်းလို့ငါဒုက္ခရောက်တော့မလို့ဆိုပုထုဇဉ်တွေဟာဒီဘာမှမဖြစ်တော့ဘူးဆိုရင်ကြောက်သွားတယ်ကြောက်လန့်တဲ့ဟာတစ်ခုဖြစ်တယ်ဒါကြောင့်မို့ဒီမှာလည်းပဲခုနကတည်ပြီးတဲ့နောက်မှာသာဝရပြည့်တဲ့သာဝရပုံမှာမပြတ်မစီတည်နေရမယ်ဆိုတော့ယုံကြည်ချက်ရှိတဲ့ပုဂ္ဂိုလ်တယောက်အဲ့လိုသာဝရတည်နေတဲ့နေရာဆိုတာမရှိဘူးအလုံးဟာသင်္ခါရဘယ်မှမမြဲသည့်အတွက်ကြောင့်သင်္ခါရမှန်သမျှဟာပိတ္တချုပ်ငြိမ်းနေဆိုတဲ့နိဗ္ဗာန်အကြောင်းကိုဟောလိုက်တာနဲ့သူကအမလီငါတို့ဘဝပြတ်ပါပြီပျက်စီးပါပြီငါတို့ဟာဘာမှရတော့မှမဟုတ်တော့ပါဘူးဆိုပြီးကြောက်တယ်တဲ့နိဗ္ဗာန်ကိုတွေးပြီးတော့ထိတ်လန့်တုန်ထုတ်ကြတယ်ဒါပုထုဇဉ်နေရနိဗ္ဗာန်ကြကြောက်တယ်အဲ့ဒီလိုဟောလိုက်နိဗ္ဗာန်ကိုကြောက်သွားအဲ့ဒါကိုဒါအစ္ဆန္ဒပျက်စီးသွားတဲ့အခါမှာကြောက်လန့်နေဆိုတဲ့ပုဂ္ဂိုလ်တွေကြောက်လန့်နေဆိုတဲ့ပုဂ္ဂိုလ်ဖြစ်တယ်။အဲတရားဓမ္မကိုသိပြီးဝိပဿနာတရားအထုတ်လို့ရှုတရားနဲ့တရားတွေပေါ်မှာညှိငွေ့စိတ်ပြက်ပြီးဒုက္ခကိုမလိုချင်တော့တဲ့ပုဂ္ဂိုလ်ကြတော့နိဗ္ဗာန်တရားကိုနာတဲ့အခါမှာ ပို့ပြီးတော့စိတ်နှလုံးအေးချမ်းသွားတယ်။ဩမဖြစ်တာကကောင်းတာပဲဆိုတဲ့အတွေ့ဝင်သွားတယ်။အဲ့ဒီပုဂ္ဂိုလ်ကြတော့အစ္ဆတခန္ဓာပျက်စီးပေမဲ့လို့မကြောက်တဲ့ပုဂ္ဂိုလ်တဲ့။အဲ့ဒါဝိပဿနာတရားအားထုတ်ပြီးတော့တရားတော်မှသိသွားတဲ့ပုဂ္ဂိုလ်နောက်ဆုံးရဟန္တာဖြစ်တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်သတင်းကြလို့မကြောက်ကြဘူး။တိဟောပမတုတ်တံမှာကြောက်ချင်းမကြောက်ချင်းနဲ့ပတ်သက်ပြီးလန့်ညင်းမလန့်ညင်းနဲ့ပတ်သက်ပြီးဟောထားတာတစ်ခုရှိတယ်။ရသော်ဗျာကိုရသော်ဗျာတရားကိုချင်းသေးဟောက်တန်နဲ့ဥပမာပေးပြီးတော်ရမတရိษံအများစုဟာချင်းသေးတန်ကြရင်ကြောက်ကြတယ်ပေါ့ကြောက်ကြတယ်အဲ့တော့မြတ်စွာဘုရားတပည့်သင်္ခါရအိဋ္ဌာသင်္ခါရတရားဟာမြူမြပြမကြံအလုံးဟာဘယ်ဟာမှမြဲတာမရှိဘူးလို့ဆိုတဲ့တရားကိုဟောလိုက်တဲ့အခါဒီအတန်ကိုကြားလိုက်ရတော့ကောင်းကင်ဘုံမှာသူတို့ကသူတို့နေသတော်ရလို့ထင်းနေတဲ့ပကားပြမလို့ပြမကြီးတွေကထိတ်လန့်သွားကြတယ်တုံထုပ်သွားကြတယ်မြတ်စွာဘုရားရဲ့ဒီသဗ္ဗေသင်္ခါရအိဋ္ဌာသင်္ခါရတရားဆိုတာဘယ်အရာမှမမြဲဘူးဆိုရင်ဒီအတန်ကြားလိုက်တဲ့အခါကျဟာငါတို့လည်းမမြဲပါလားတနည်းငါတို့လည်းသိရမှာပါလားဆိုရင်အဲ့ဒီအသိဝင်သွားတဲ့အခါသူတို့ကကြောက်လန့်တုန်ထုတ်သွားကြတယ်။ငါကထင်နေတာသူတို့ကသူတို့နေသထဝရလို့ပဲထင်နေတာကို။ဘုရားပြမကြီးဆိုတာသူ့ရဲ့အယူဆကသူ့ကသူသူ့ဘုံကိုသူနေသထဝရ။ဘာလို့ဒီလိုထင်တာတော့လို့ဆိုပြမဘုရားမှာသူကတတန်းရှည်ကြသွားတာ။အဲ့တော့ပြမဘုံတဘုံကနေတဘုံကိုဆင့်ပြီးတော့ကူးနေတယ်။သူ့ရဲ့ကုသိုလ်ရှိန်နဲ့တဘုံကဖြစ်ပြီးနောက်တဘုံကူးတယ်ဆို။သူကမြန်မာတွေကျတော့မျက်စိလေးမိတ်ပြီးအိပ်ပျော်သွားတယ်လို့ပဲသိတယ်ဆိုတာတော့မွေးတယ်ဆိုတာတော့ခက်ခဲတာမဟုတ်တော့လေမျက်စိလေးတမိတ်နဲ့ပြီးသွားတဲ့ကိစ္စတွေကိုသိတယ်ဆိုတာလည်းမျက်စိလေးမိတ်လိုက်တာနဲ့သိပြီးသားမျက်စိဖွင့်လိုက်တာနဲ့နောက်ဘဝဖြစ်နေပြန်အဲ့တော့သူတို့ကသူတို့နေဆထော်ရလို့ပြောတယ်မျက်စော့ပြားကြွန့်သွားတော့ကအဲ့ဒီပကားပြမကြီးကိုတရားရှင်းလင်းပြဖို့မြတ်စွာဘုရားကြွားတော့ပြမကြီးကဖရာကိုကြိုးဆိုတယ်ကြိုးဆိုတဲ့အခါပါပြောတော့ဆိုတော့အရှင်ဘုရားကြွားပါကြွားပါတောကတံအရှင်ဘုရားကြွားလာခြင်းဟာကောင်းသောကြွားလာတောကတံလို့ဆိုတာအိန္ဒိယစကားမှာဆိုရင်ဆွာခတ်ပဲကောင်းသောလာခြင်းဝရကံလောက်တာပေါ့နော်ဝရကံလောက်တာလာပါလာပါဒီဘုံဟာလာပါလာပါလို့ဖိတ်ခေါ်ရင်နေမကဘူးအရှင်ဂေါရမဒီဘုံဟာမဟုတ်ဥမနာမသေးတဲ့ဘုံရှင်ဗျာနေသထောရာဒီရတဲ့ဘုံဘယ်တော့မှမဟုတ်ဘူးဘယ်တော့မှမနာဘူးဘယ်တော့မှမသေးအောင်တပည့်တော်ကပြောင်းလဲမရှိတဲ့နေသထောရာဘုံကြီးရှင်ဗျာရောက်လာတာကောင်းတယ်ပေါ့အဲ့လိုပြောလိုက်တဲ့အခါမှာမြတ်စွာဘုရားပါပြောတော့အေးဘဂဗျမကြီးဟာအဝိဇ္ဇာဆိုတဲ့မှောက်နေရောက်နေပါတယ်ဖျားပြမပရိသတ်ရဲ့အလယ်မှာအဝိဇ္ဇာကတောဝတ္တပကောပြမပြမကြီးဟာမတိလိုက်တာသူဟာလုံးဝမတိပါလားအမောင်နဲ့ရောက်နေပါလားလို့ပြောလိုက်တဲ့အခါမှာဂျန်နစ်နောက်ပြမတူကမြတ်စွာဘုရားဝင်ပြီးတော့ကန့်ွက်တယ်အရှင်ဘုရားတဲ့ဒီပကားပြမကိုတော်ပြီးတော့အထင်သေးစကားမပြောနဲ့တဲ့အဲ့ဒါမှတကူကြည့်တယ်ကဘာကြီးကိုသူဖန်ဆင်းတဲ့ပုဂ္ဂိုလ်ဖြစ်တယ်တဲ့ဆိုပြီးတော့အဲ့လိုဝင်တော့ပြောတာခံရတယ်မြတ်စွာဘုရားเนาะပကပြမကြီးဟာအလွန်တကူကြည့်တဲ့ပုဂ္ဂိုလ်ဖြစ်တယ်တဲ့အရှင်ဘုရားသူ့ကိုဆန့်ကျင်မဲ့လုပ်မဲ့လို့မစင်းစားပါနဲ့ပေါ့သူပြောတဲ့အတိုင်းပဲလိုက်နာလိုက်ပါကဘာကြီးကနေသထဝရဆိုနေသထဝရလို့ပဲမှတ်လိုက်ပါလို့အဲ့ဒီပြမအဲ့ဒီလူဟိုမနဲ့ရဲ့အသင်းဝင်ပြမထဲမှာလည်းပဲအယူဆလွယ်မှတဲ့ပြမတွေရှိတာပေါ့เนาะမကောင်းတဲ့အယူဆပေါ်မှာအပိအမြောက်လောက်တတ်တဲ့ပြမအဲ့လိုဝင်ပြောတယ်။ဝင်ပြောတော့မှမြတ်စွာဘုရားကပြောတယ်။ပကားပြမမင်းဘေဘွားလာတာဆိုငါသိတယ်။ပြီးတော့မင်းဘေဘွားရောက်မယ်။မင်းရဲ့အသက်ဟာဘယ်လောက်ကျန်သေးတယ်။ဘယ်နှစ်ကဘာကျန်သေးတယ်ဆိုတာမြတ်စွာဘုရားကသူကအကုန်ပြောပြလိုက်တဲ့အခါကျ။အဲ့ကြတော့မှသူ့ဟာသူပြန်တတိယ။နော်။မင်းဘေဘွားကဘာကုသူတွေလုံးလို့ရလာတာဆိုအကုန်လုံးအစကိုဖော်ပေးလိုက်တဲ့အခါကျတော့နှစ်ပေါင်းကြာညောင်းနေတဲ့သူ့ရဲ့ဘဝအစတွေကုသိုလ်ကောင်းမှုလုပ်ခဲ့တာပြမပြေရောက်တာ အဲ့ဒါ၄ပြန်တည်းရသွားအဘဂဗ္ဗမချွတ်တယ်ဆိုအဲ့ဒီတုတ်တံမှာအဲ့ဒါလိုခေါ်တာရှိတယ်နော်နေသထဝရလို့ထင်တယ်အဲ့တော့အဲ့ဒါလိုကိုယ့်ကိုမြဲမဲ့လို့ထင်နေတဲ့ပြမာတွေဟာအများကြီးရှိတယ်မြတ်စွာဘုရားကမမြဲဘူးလို့ဆိုတာကိုဟောလိုက်တယ်ကြားလိုက်တဲ့အခါမှာအဲ့ဒီသူတို့ကိုသူတို့နှစ်ပေါင်းကြာရှိစွာကဘာပေါင်းကြာရှိစွာနေသထဝရလို့ထင်နေကြတယ်မြမကြီးတွေထိတ်လန့်တုန်ထုတ်သွားကြတယ်မြတ်စွာဘုရားဟောလိုက်တဲ့စကားလေးတစ်ခွန်းတပ်ပေသင်္ခါရအာနိစ္စဖေယာမမမြဲဘူးဆိုတဲ့ဒီစကားလုံးဟာသူတို့ရဲ့ယဉ်နဲ့နှလုံးထဲမှာရောက်သွားတယ်အဲ့လိုဆိုတယ်အဲ့တော့ဒီနိဗ္ဗာန်တရားကိုဟောကြားတဲ့အခါမှာခုနအစွဲအလံမကင်းသေးတဲ့ပုဂ္ဂိုလ်တွေဟာတုံလို့ခြောက်ချသွားကြတယ်တုံလို့ခြောက်ချသွားတယ်အဲ့တော့ဒါကြောင့်မို့ပုဂ္ဂိုလ်၄မျိုးဖြစ်တယ်ဗဟိတပစ္စည်းဆုံးရှုံးလို့စိတ်ပူတဲ့ပုဂ္ဂိုလ်ရှိတယ်စိတ်မပူတဲ့ပုဂ္ဂိုလ်ရှိတယ်အစ္ဆတခန္ဓာပျက်စီးလို့စိတ်ပူတဲ့ပုဂ္ဂိုလ်ရှိတယ်စိတ်မပူတဲ့ပုဂ္ဂိုလ်ရှိတယ်တိနည်းအားမှာအစ္ဆတနဲ့ပတ်သက်တာကြတော့ဘုန်းကြီးတို့တွေသိတယ်ဥပမာကိုသိရမယ်ဆိုတာသိတယ်ကိုဒုက္ခတွေရောက်နေပြီဆိုတာသိရင်စိတ်ပူတာမပူတာတည်းမဟုတ်တော့ဘူးသူကနိဗ္ဗာန်သွားရမယ်ဆိုတော့စိတ်ပူတယ်သူဆိုလို့တယ်ပေါ့နော်အယူဆဖြစ်လာဖြစ်ချင်နေတာဟုတ်သူကတခြားစဉ်းစားကြည့်နိဗ္ဗာန်ကိုသွားမယ်ဆိုရင်မသွားချင်ကြတဲ့ပုဂ္ဂိုလ်ကြီးများတယ်ပေါ့တကယ်ကြတော့အဲ့တော့နေပတ်သက်ပြီးတော့ရဟန်းတစ်ပါးမေးတာကိုရှင်းပြလိုက်တာဒါကိုစတုကောတိကသုံးညတာလို့ခေါ်တယ်။သုံးညရဲ့သဘောတစ်ခုကိုပြောပြတာ။သုံးညတာစတုကောတိကဆို၄ဘက်၄ဘက်၄တန်းကသုံးညဖြစ်ပုံကိုပြောပြတာနော်။နိဗ္ဗာန်နဲ့ပတ်သက်ပြီးတော့ပြောတယ်။နောက်တစ်ခါမြတ်စွာဘုရားကရဟန်းတွေဘက်ကိုလှည့်ပြီးတော့မေခွန်းထုတ်လိုက်တယ်။မေခွန်းထုတ်လိုက်တယ်။ပိုင်ဆိုင်တဲ့ပစ္စည်းတွေနဲ့ပတ်သက်ပြီးရှမ်းတွေကိုမေခွန်းထုတ်တယ်။ရှမ်းတို့တဲ့ကိုပိုင်ဆိုင်တဲ့ဒီနေသထာဝရအပြောင်းလဲမရှိတဲ့ကိုယ့်ရဲ့မှတ်ယူထားတဲ့ပိုင်ဆိုင်တဲ့အရာမြင့်မို့တောင်းလို့တော်ရီတောင်းနေလို့နေရီလာရီလို့ထာဝရတည်ရဲနေတဲ့ပိုင်ဆိုင်မှုမျိုးနော်ပိုင်ဆိုင်မှုမျိုးကိုပိုင်ဆိုင်နိုင်တယ်လို့အဲ့ဒီပိုင်ဆိုင်မှုမျိုးကိုမင်းတို့တွေ့ကြသလားဆိုလိုတာကိုပိုင်ဆိုင်ပြီဆိုရင်ဒါနေသထဝရပဲဆိုလိုတဲ့ဒိဋ္ဌိကတော့ဒီလူတယောက်ကငါဟာလို့သိမ့်ပိုင်လိုက်တဲ့အရာတစ်ခုဟာဘယ်ရာမှမမြဲဘူးနော်ငါရာလို့ငါဟာလို့သိမ့်ပိုင်လိုက်တဲ့အရာဝတ္ထုတစ်ခုဟာဘယ်ရာမှမမြဲဘူးအဲ့ဒါငါဟာလို့သိမ့်ပိုင်ထားပြီးထဝရမြဲတဲ့ဟာမျိုးမှတွေ့ဘူးလားအဲ့ဆိုဗျာအဲ့ဒီမေကုန်းမေးလိုက်တာတွေ့ဘူးလားဆိုရှမ်းနေကထာဝရမြဲတဲ့ပိုင်ဆိုင်မှုဆိုတာမတွေ့ဘူးပါဘူးအေးဟုတ်တယ်ငါလည်းမတွေ့ဘူးလောကမှာဒီပိုင်ဆိုင်မှုအရာခတ်သိဘယ်သူပါပိုင်ပိုင်နော်ဟောကြည့်ပါဆိုရင်မန်းလေးပြောမယ်ဆိုလို့ရှိရင်မင်းတို့မင်းကြီးတီထောင်ခဲ့တာပဲလေသူတီထောင်ခဲ့တဲ့မျိုးကြီးသူနန်းတော်ကြီးသူအိမ်နေသူရတယ်ဟာသူအရှိမရှိတော့သူလက်လွတ်လိုက်ရပြီလေခုချိန်သူပိုင်ဆိုင်တာမဟုတ်တော့အဲ့လိုပဲအနောထဘယင်ကြီးကလည်းအရိမတနာပူရာဆိုတဲ့ပကံတိုင်းပြည်ကြီးကိုတီထောင်သွားတယ်တော့ပကံတိုင်းပြည်ကြီးကလည်းပျက်စီးရုံရင်းသွားပြီသူလည်းမရှိတော့နောက်ဆုံးတနေ့ကျတော့အလုံးအောင်ဆုံးရှုံးပျက်စီးသွားကြမှာပိုင်ဆိုင်တဲ့အရာလည်းမမြဲဘူးပိုင်ဆိုင်သူလည်းမမြဲဘူးလို့ဆိုလိုတယ်ပေါ့နော်နေသထာဝရဆိုတာဘယ်ဟာမှမရှိဘူးကိုယ်ပိုင်ရလို့မရှိဘူးပိုင်ဆိုင်သူတွေပြောင်းတာပြောင်းနေတာပဲကိုယ်ပိုင်ရလို့သတ်မှတ်စရာအကြောင်းမရှိဘူးပေါ့နော်အဲ့တော့ရန်ကုန်မြို့ကြီးပဲကြည့်အရင်တော့ဘသူပိုင်ခဲ့တာနော်နောက်ဘသူတွေပိုင်ခဲ့တာ ਨੇ ဆိုပြီးတော့ပိုင်ဆိုင်မှုတွေကသာပြောင်းနေတာတူတယောက်ရဲ့နေသထာဝရဆိုမဖြစ်ဘူးတဲ့အဲ့ဒီလိုမြတ်စွာဘုရားကယဟန်တွေကိုကိုပိုင်ဆိုင်တဲ့အရာတစ်ခုတောင်မှထာဝရဆိုမရှိဘူးတဲ့အဲ့ဒီဟာကသုံးညတစ်ခုပဲ ပိုင်ဆိုင်မှုနိစ္စထာဝရဒီတည်မြဲတာမရှိခြင်းဟာတုံညာတစ်ခုပဲပိုင်ဆိုင်သူကနေစိတ်သုံးနေတယ်ပေါ့နော်ပိုင်ဆိုင်တဲ့အရာဝတ္ထုတစ်ခုကဆုတ်သိမ်းတယ်နောက်တစ်ခုကစောစောကပြောထားတဲ့ဧတောမိအတ္တရုပ်ခန္ဓာကိုလည်းပဲငါရဲ့အတ္တဝေဒနာစိတ်ခံစားချက်ကိုလည်းငါရဲ့အတ္တသင်ညာဆိုတဲ့မှတ်သားချက်ကိုလည်းငါရဲ့အတ္တသင်္ခါရဆိုတဲ့စိတ်ဆိုအထုံးမှုတွေကိုလည်းငါရဲ့အတ္တဝိညာဉ်ကိုလည်းငါရဲ့အတ္တဆိုပြီးတော့ခန္ဓာ၅ပါးနဲ့ပတ်သက်တဲ့ဟာတွေအလုံးကိုငါရဲ့အတ္တဆိုတဲ့အတ္တဝါဒအယူဆွဲကြီးရရှိတယ်အဲ့တော့ခန္ဓာ၅ပါးကမမြဲသလိုအတ္တဝါဒဆိုရဲအယူဆရတယ်မြဲတာမဟုတ်ဘူးเนาะမမြဲဘူးအဲ့ဒါနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောမလို့ဒီထာဝရမြဲတဲ့ပိုင်ဆိုင်တဲ့အရာမရှိသလိုအတ္တဝါဒဟာလည်းမြဲတာမဟုတ်တော့အဲ့ဒီအတ္တဝါဒကိုဆွဲလန်းထားတဲ့ပုဂ္ဂိုလ်တယောက်အနေနဲ့တော့ကမဖြစ်ဘူးဆိုတာရှိသလားသူကငါဟာလို့ယူဆွဲထားတဲ့ပုဂ္ဂိုလ်တယောက်တည်တော့ကဖြစ်မှာပဲသူကတော့ကကိုမရှောင်နိုင်တော့ဘူးသူကနော်အဲ့ဒါနဲ့ပတ်သက်ပြီးမြတ်စွာဘုရားယဟန်နေ့ကိုမေးခွန်းထုတ်တာအတ္တဝါဒဆိုတဲ့အယူဝါဒတစ်ခုဆွဲလန်းပြီးတော့ပြောနေတဲ့ပုဂ္ဂိုလ်တယောက်ဟာတဲ့အဲ့ဒီဆွဲလန်းထားတဲ့အတ္တဝါဒဆွဲလန်းနေတဲ့ပုဂ္ဂိုလ်မှာတောကမဖြစ်တဲ့ဟာရှိသလားတောကကိုမဖြစ်စေတတ်တဲ့အတ္တဝါဒအယူဆဟာရှိသလားဆိုအလုံးအတ္တအယူဝါဒမှန်သမျှတောကကိုမူဖွားမှာရှိခဲ့ကုန်။ရုပ်ကိုငါဟာလို့တွေးထားတဲ့ပုဂ္ဂိုလ်တယောက်သည်သူရင်ထဲမှာတောကဖြစ်လာမှာသူကငါဟာလို့သတ်မှတ်တာငါရဲ့အတ္တလို့သတ်မှတ်တာကိုသတ်မှတ်သည့်အတွက်ကြောင့်သူထင်တဲ့အတိုင်းမဟုတ်ရင်သူတော့ကဖြစ်တော့တာပေါ့ဆွဲလန်းတော့ပေါ့တို့ကိုယ့်ရဲ့ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့လေတော့ကဖြစ်တယ်လို့ကိုယ့်ရဲ့အယူဆနဲ့ပတ်သက်ပြီးတော့လေတော့ကဖြစ်ကြမှာပဲခုနကပစ္စည်းအခုဟာအယူဝါဒအယူဝါဒနဲ့ပတ်သက်ပြီးတော့လေပဲတော့ကဖြစ်မှာပဲတော့ကမဖြစ်တဲ့ယူဝါဒဆိုမှရှိပါဘူးမဖြစ်စေတဲ့ယူဝါဒဆိုမှရှိဘူးထို့တူပဲဒီမှာရွေးတဲ့အယူဆတွေအလုံးလူတွေကကိုယ့်ရဲ့ဖီလိုဆိုပြီးကိုယ့်ရဲ့ဓတနာဆိုပြီးတော့အယူဝါဒကိုလည်းဆွဲလန်းနေနော်မအတော်နဲ့မပြောင်းနိုင်ဘူးလေဒါပါနဲ့ပြောတော့ဆိုခုနကဒီအရိဋ္ဌယဟဟာကံကုန်ကိစ္စမိဝဲနေတော့လည်းပဲအနေမဖြစ်ပါဘူးဆိုတဲ့အယူဆဖះရှိတော်မလို့ဘူးသူကသူယူမှန်းနေပဲထင်တာဆွဲလန်းနေတော့မဲ့သူကမြတ်စွာဘုရားခေါ်မေးတာတော့သူမလွတ်ဘူးစိတ်ထဲကဟိုပြောင်းလဲတာမဟုတ်ဘူးမြတ်စွာဘုရားခေါ်ပြီးရှင်းပြတာတော့မှသူကလက်ခံတာမဟုတ်ဘူးတိုးတော့ပြန်တော့မပြောဘူးဖះမို့ပြန်မပြောတော့အဲ့တော့အယူဆမှန်သမျှဟာအယူဆကိုအကြောင်းပြုပြီးတော့တောကမဖြစ်စေတဲ့အယူဆမျိုးလောကမှာရှိသလားဆိုမရှိဘူးအယူဆကိုအကြောင်းပြုပြီးနောက်ဆုံးမှတောကရောက်ကြမှာပဲအယူဝရရိနဲ့ပတ်သက်ပြီးဒီနေရာမှာမြတ်စွာဘုရားနှစ်ခုထပ်ပြီးတော့ဟောလိုက်တယ်ပိုင်ဆိုင်တဲ့ပစ္စည်းကတစ်ခုအတဝရဥပါရံဆိုရက်ကိုယ့်ရဲ့ခြင်းမြေယူဆချက်ကတခုတခြားမှားရွေးတဲ့အယူဆတွေကတခုအဲ့ဒီသုံးခုကိုတိကောတိကတုံညတာလို့ခေါ်တယ်။ဓာတ်တွေဟာလည်းပဲတုံညတွေပဲအကုန်လုံး။ emptiness ဘာမှကိုထင်းတဲ့အတိုင်းမဖြစ်ဘူးဆိုတဲ့တုံညသဘောတရားတွေပေါ့နော်။အတ္တမှာစိတ်သုံးတယ်။ယေဇောဗျာရဲ့တုံညကယုံ nant ဆိုတာရှိတယ်အဲ့ဒီယုံ nant နဲ့မှာအတ္တဆိုတာမရှိတာသူဆိုလို့တယ်နော်အတ္တဆိုတာမရှိဘူးငါဆိုတာမရှိဘူးငါဆိုတာမရှိဘူးယုံ nant တော့ရှိတယ်ဒါမို့ရှင်နန္ဒမေးတဲ့သုတ်တန်တစ်ခုမှာမြတ်စွာဘုရားဖြေထားတာသက္ခုသုံးညာအတ္တိနာဝအတ္တနိယနာဝမျက်လုံးမှာတဲ့ စကုပတာရယုတ်ကလေးမှာစကုပတာရဆိုတာအမှန်တရားအနေနဲ့ရှိတယ်။သို့တော့လူကထင်းနေတဲ့အတ္တနဲ့အတ္တနိယဆိုတာမရှိဘူး။ငါနဲ့ငါဟာမရှိဘူးလို့ဆိုလိုတယ်ပေါ့နော်။အတ္တနဲ့အတ္တနိယဆိုတာအထင်မြင်ယူဆချက်စကုပတာရရှိတယ်။စကုပတာရမှာအတ္တရှိတယ်လို့ယူဆတာ။အဲ့ဒီယူဆမရှိတာလို့ပြောတာ။အဲ့ဒါကြောင့်မို့ဓမ္မတိကောတိကသုံးညတာလို့ထက်ကရာကအလိုရှင်းပြတယ်။ဒါသုံးခုသုံးရဖြစ်ပုံ။နော်သုံးရဖြစ်ပုံသုံးမျိုးပြတယ်။ဒါသုံးရဘာသုံးရတော့လို့ဆိုလို့ရှင်ခုနအတ္တသုံးရပဲနော်အတ္တနဲ့အတ္တနိယသုံးရတရားဓမ္မမရှိဘူးပြောတာမဟုတ်ဘူး။တရားဓမ္မအပေါ်မှာမှားရင်းနဲ့အရင်အမိအထင်မြင်ယူဆချက်အတ္တဆိုတဲ့အတွေးဟာတကယ်မရှိတဲ့အရာဖြစ်တယ်။လက်တွေ့ပြလို့မရဘူး။အဲ့တော့ဥပမာထင်ရှားအောင်ပြောလို့ရှင်တိပင်းလို့ဆိုတဲ့အခါမှာတိပင်းကိုဟုတ်လားအသီးတို့အပွင့်တို့အရွက်တို့အကိုင်းအခက်အပင်းစီအမြစ်ဓာတ်တွေကိုတစ်ခုစီလုံလိုက်လို့ရှင်တိပင်းဆိုတာပျောက်သွားတယ်လို့ပဲ။တိပင်းဟာရှာမတွေ့တော့ဘူးလေ။အဲ့လိုပဲတကယ်မရှိတာကိုခေါ်ထားတာပဲဖြစ်တယ်ပေါ့ငါဟာဆိုတကယ်မရှိတာကိုခေါ်ထားတာသို့တော့အဲ့ဒီပုံမှာတကယ်ရှိတယ်လို့ထင်နေတယ်မရှိဘူးဆိုတာကိုပြတာသုံးညတာလို့ခေါ်တယ်နောက်တစ်ခါထွေကောတိကသုံးညတာကိုမြတ်စွာဘုရားယဟန်နေကိုဆက်ပြီးတော့ဟောတယ်ထွေကောတိကသုံးညတာဆိုဘာလို့ဆိုရင်အတ္တနဲ့အတ္တနိယအတ္တနဲ့အတ္တနိယအိုးညမလို့ပြောလိုက်ရင်ငါနဲ့ငါဟာပေါ့ငါနဲ့ငါဟာဆက်ဆက်နေတာချီပေါ့ငါမရှိဘူးဆိုရင်ငါဟာရှိပါအောင်မလားနော်တစ်ခုနဲ့တစ်ခုထောက်ပြီးတော့ပြောတာလေငါရှိမှငါဟာလို့ပြောလို့ရမှာပေါ့အဲ့တော့ငါဟာလို့ပြောရင်လည်းငါရှိမှဖြစ်မယ်ပေါ့ဟုတ်ငါရှိရင်ငါဟာဆိုတာရှိနိုင်တယ်ငါဟာငါရှိတယ်ဆိုရင်လည်းငါရှိရမယ်အဲ့တော့ငါမရှိဘဲနဲ့ငါဟာဆိုတော့ပြောလို့မရဘူးဒီနှစ်ခုကအပြန်အလှန်တစ်ခုနဲ့တစ်ခုဟာငါဆိုတာမရှိသည့်အတွက်ကြောင့်ငါမရှိရင်ငါဟာမရှိပဲနော်ငါမရှိရင်ငါဟာမရှိပဲငါနဲ့ငါဟာဆိုတာအပြန်အလှန်ဆက်ဆက်နေတာဖြစ်တယ်တကြောင်မို့ဒါလည်းပဲတုံညလို့ခေါ်တယ်ငါသည်ငါဆိုတာမရှိဘူးငါဟာဆိုတာလည်းမရှိဘူးငါမရှိသည့်အတွက်ကြောင့်ငါဟာမရှိတာအဲ့လိုဆိုလို့ရပေါ့နော်အဲ့ဒါကိုဒီကောဋိကသုံးညတာဆိုပြီးယဟန်ကနေကိုမေးခွန်းထုတ်ပြီးတော့ယက်ဆွတ်ဗျာဘာကောက်ချက်ချပြီးတော့ဟောတော့ဆိုလို့ရှိရင်အတ္တဆိုရာရဲ့ငါဆိုရာရဲ့အတ္တနိယငါဟာဆိုရာရဲ့လက်တွေ့အမှန်မှရှာလို့မရဘူးဆိုလို့ရှိရင်ငါရဲ့အတ္တဟာနောင်ဘဝမှာနေသထဝရဖြစ်မယ်ဆိုတာရောမှန်ကန်မှုရှိပါမလားတဲ့တို့ဆိုလို့လေငါမမရှိဘဲနဲ့ငါနောင်ဘဝဖြစ်ရမယ်ဆိုတာရှိအောင်မလားတဲ့မရှိဘူးငါမရှိဘဲနဲ့နောင်ဘဝမှာငါထဝရတည်မြဲရမယ်လို့တွေးခြင်းဟာတဲ့တကယ်ကိုမိုက်မဲတဲ့အယူဆတစ်ခုအပြည့်အဝလက်ခံထားခြင်းပဲဖြစ်တယ်နော်နာတော့ယံကေဝလောပြိပူရောပါဠဓမ္မောတဲ့ငါမရှိဘဲနဲ့ငါဟာတာကိုနောက်ဘဝအတွက်ပူးနေတဲ့ဆိုတဲ့စကားဟာတွေးနေတဲ့ဆိုတဲ့စကားဟာလုံးဝမိုက်မဲခြင်းသာဖြစ်တယ်ပေါ့ငါရှိမှငါဟာရှိမှလေအဲ့တော့ငါလည်းမရှိဘဲနဲ့ဘာအတွက်တော့ပူးနေတာတော့လို့ဆိုလို့တယ်ပေါ့နော်ငါမှမရှိတာငါဟာလည်းမရှိဘူးပေါ့ငါငါမရှိပါပဲနဲ့နောက်ဘဝငါခံစားမယ်ဆိုတာဘာကိုပြောတာလဲလုံးဝမသိမိုက်မဲရရောက်တယ်လို့ရသဗျာကေဝလောပရိပူရောပါဠဓမ္မောတဲ့ဒါဟာလုံးဝစဉ်းစားဉာဏ်ကင်းမဲ့ပြီးအပြည့်အဝမိုက်မဲခြင်းတစ်ခုသာလည်းဖြစ်တယ်တကယ်စဉ်းစားကြည့်မယ်ဆိုရင်မရှိတာအတွက်လူတွေပူနေကြတာဖြစ်နေတယ်ပေါ့နော်တကယ်ရှိတာအတွက်မပူဘဲနဲ့မရှိတာအတွက်ပူနေကြတယ်ဒီတရားကသူကနည်းနည်းတယ်ပေါ့တေချာစဉ်းစားမှဒီအိဗေပေါ်နိုင်တယ်နော်တေချာစဉ်းစားမှအဲ့တော့ ချိုးရစို့လူရဲ့ခန္ဓာကိုယ်ဟာဓာတ်ကြီးလေးပါဆိုတာပထဝီဓာတ်ကလည်းသူ့အကြောင်းနဲ့သူ့အတူဖြစ်တာပထဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ချုပ်တရားတွေဟာသူ့အကြောင်းနဲ့သူ့ပေါင်းစပ်ပြီးတော့ဖြစ်နေတာကိုယ်ကသွားပြီးတော့ငါဟာလို့သွားလို့တာကိုငါဟာလို့သတ်မှတ်လို့လေသူကငါဟာဖြစ်မလားဘူးငါလို့သတ်မှတ်လို့လေငါလို့မဖြစ်အဲ့ဒါကိုပဲစိတ်ထဲကစိတ်ကူးရင်ပြီးတော့ ငါနောက်မောကောင်းစားဖို့လို့ငောင်းနောက်မောကြရင်ကောင်းတဲ့သူဒီပုံရောက်ဖို့လို့ရောဆိုတာဓာတ်မိုက်မဲခြင်းတမျိုးပဲငါမှမရှိတာရှိတယ်အစရတဲ့ဓာတ်ကြီးလေးပါပဲရှိတာဓာတ်ကြီးလေးပါကောင်းစားဖို့မင်းအကုသို့လုပ်နေတယ်လို့ဖြစ်နေတယ်သဘောမှာတရားသဘောကြီးလိုက်လို့ရှိရင်ငါကောင်းစားဖို့ဆိုတဲ့ရှိရချက်တစ်ခုဟာလုံးဝလွယ်မှားနေတဲ့အရာကြီးတစ်ခုဖြစ်နေငါဆိုတာဘယ်သူပြောတာတော့ ပြောစရာမှမရှိတာဓာတ်ကြီးလေးပါပဲရှိတယ်ရုပ်ပဲရှိတယ်နာမ်ပဲရှိတယ်ဘယ်သူကောင်းစားအောင်မပါလောက်တာတော့လို့မေးလိုက်လို့ရှင်ဖြေဖို့ရတော့ခက်သွားတယ်ပေါ့နော်အဲ့ဒါကိုအစောပြဆိုလိုတယ်ပေါ့အဲ့ဒီလိုဒီငါနဲ့ငါဟာဆိုတဲ့ဒီအတွေးတွေဟာတကယ်တော့လောကဝါမရှိတဲ့၃ညသဘောတွေသာဖြစ်တယ်၃ညနဲ့ပတ်သက်ပြီးတော့ မဟာယာနဗုဒ္ဓဘာသာကအဓိကထားပြီးတော့သင်ညတယ်။ဒါပေမဲ့သူတို့သင်တဲ့၃ညကနာဂဆုနဆိုတဲ့ဘုရားဘာသာယဟန်တော်တပါးရေးတဲ့စင်ထရဖီလိုဆိုဖီရဲ့အဆိုကိုသူတို့ကရေးတာ။ဘုရားရဲ့၃ညနဲ့စင်ထရဖီလိုဆိုဖီကလာတဲ့၃ညနဲ့မတူဘူး။မတူတတ်ဘူး။တဘာဝတရားတစ်ခုတိတာရဲ့ နည်းနည်းပြောရမယ်ဆိုရင်သူကအလုံးကိုညှင်းဆိုတဲ့ဒိုင်အလက်တစ်ကိုဘာမှမရှိဘူးဆိုတာကသူကလက်တွေ့ပြကျင်တဲ့အခါကျအလုံးကိုညှင်းဆိုတာဖိုနက်ဂတစ်ပဲเนาะအလုံးကိုညှင်းလိုက်တာအလုံးကိုညှင်းမှအမှန်တရားရတယ်ဆိုတဲ့ဒိုင်အလက်တစ်နီးစနစ်ကိုသုံးတာကသူကစင်ထရဖီလိုဆိုဖီပဲဖတ်လို့ကတော့နားလည်းပဲမထင်ဘူးเนาะအဲ့ဒါဟိုတိတိလင်္ကာတော့က ဟိုတဲ့ကထိုင်ဝမ်လာတဲ့တရုတ်လူမျိုးဖုန်းကြီးတပါသူတို့တရုတ်ကျမ်းစာမှာတော့အဲ့ဒါကိုအဓိကထားပြီးသင်နေကြတာပေါ့နော်မဟာယာနဖီလိုဆိုဖီဆိုပြီးအဓိကထားတယ်သူပြောတာကဝင်လာကြတဲ့ကသူကညှင်းဆိုပြီးတော့ဝင်လာတာဒီကျမ်းရေးကြတဲ့ကကသူကအဲ့ negative 10မျိုးကိုညှင်းလာကြတာဘာတွေတော့ဆိုရင် ဖြစ်တာလည်းမဟုတ်ပြက်တာလည်းမဟုတ်ပေါ်လာတာလည်းမဟုတ်ပျောက်ကွယ်သွားတာလည်းမဟုတ်ဝင်လာတာလည်းမဟုတ်ထွက်သွားတာလည်းမဟုတ်အကုန်လုံးမဟုတ်ဘူးရှင်းချက်နဲ့သွားတာသူကဘာပြောလို့ဆိုနေကုန်းချုပ်တော့သူပြောတာပရိသတ်သမုပ္ပါဒ်ကိုပြောတာပါတဲ့မဂ္ဂင်၈ပါးကိုပဲဟောတာမဂ္ဂင်၈ပါးကိုပဲသူစဉ်းစားတာပါလို့ဆိုတယ်အလုံးကအလုံးကိုညင်းဆိုလိုက်လို့သူသုံးတဲ့စကားလုံးကအော်ရာအင်တီဆိုပြီ မူရင်ကအိန္ဒိယဘာသာနဲ့ရေးတာဆိုဆဗံဆုံညာတလူလာတာပေါ့အလုံးဟောဆုံညာဆုံညာဆိုတာဘာဖြစ်ယူအင်္ဂလိပ်လိုပြန်တော့ aura empty အလုံးဟာ empty ပဲအမှမရှိဘူးဆိုတော့အလုံးကိုညင်းလိုက်တာတော့အကြောင်းတရားနဲ့ပတ်သက်ပြီးတော့သူစဉ်းစားသူညင်းဆိုပုံတွေကကြည့်ပေါ့အဲ့တော့ဘာဖြေထုတ်နိုင်လို့ဆိုတော့ကိုယ့်ကိုဖြေထုတ်ကြည့်ဖြစ်ပေါ်လာတဲ့အရာတစ်ခုဟာတဲ့သူပြောပုံတွေကဖြစ်ပေါ်လာတဲ့အရာကိုဘာဝလို့ခေါ်တယ်နော်ဘာဝဆိုတာဖြစ်လာတဲ့အရာဖြစ်ပေါ်လာတဲ့ဘာဝဆိုတဲ့အရာတစ်ခုဟာတဲ့မိမိတည်းဟူသောအကြောင်းကြောင့်ဖြစ်တာလည်းမဟုတ်ဘူးတဲ့သူကသူထုတ်လို့တာလည်းမဟုတ်ဘူးတဲ့တခြားအကြောင်းကြောင့်ဖြစ်တာလည်းမဟုတ်ဘူးတဲ့တခြားအကြောင်းကထုတ်လို့တာမဟုတ်ဘူးတဲ့မိမိသူတို့ကနှမျိုးလုံးကြောင့်လည်းမဟုတ်ဘူးတဲ့အကြောင်းမဲ့တော့မဟုတ်ဘူးတဲ့ဘာကြောင့်ဖြစ်တယ်လို့သူပဲပြောနော်မိမိတည်းဟူသောအကြောင်းကြောင့်လည်းမဖြစ်ဘူးတပါသောအကြောင်းကြောင့်လည်းဖြစ်တာလည်းမဟုတ်ဘူးနှစ်ပါးဒီနှစ်ခုစလုံးပေါင်းတဲ့အကြောင်းကြောင့်ဖြစ်တာလည်းမဟုတ်ဘူးသို့တော့အကြောင်းမဲ့တော့မဟုတ်ဘူးအကြောင်းရှိတယ်အဲ့ဒီအကြောင်းကဘာလဲဆိုမပြောအတ္တလက်တ္တလို့ခေါ်တယ်သူက ဘာနဲ့ဆန်တော့ဆိုလို့ရှိရင်အမရဝိကိပါဝါရနဲ့တော့တူတယ်ဖို့ဖို့ negative အမရဝိကိပါဝါရဆိုပါအမရနိကိပါဝါရဟိုရင်းပေါ့အယူဝါဒတွေနဲ့ပတ်သက်လာပြီးတော့ပြောတဲ့အခါမှာတရဝါဒီသိပြီးတော့ဖြစ်တယ်ဒါတတ္တဝါဒတရဝါဒီသိပြီးတဲ့နောက်မဖြစ်ဘူးဆိုလိုတာနောက်ဘဝရှိတယ်နောက်ဘဝမရှိဘူးနောက်ဘဝရှိတယ်တတ္တဝါဒနောက်ဘဝမရှိဘူးဥစ္စေတဝါဒတယောက်ကရှိတဲ့လူရှိတယ်မရှိတဲ့လူမရှိဘူးဒါတချို့မြဲတယ်တချို့မမြဲဘူးဆိုတဲ့ဟာလားနောက်တစ်ခါရာဝိခေပါကြတော့နောက်ဘဝဆိုတာမရှိပါဘူးဒါပေမဲ့မရှိဘူးလည်းမဟုတ်ပါဘူးအဲ့ဒါရာဝိခေပါနောက်ဘဝဆိုတာမရှိဘူးသို့တော့မရှိဘူးလည်းမဟုတ်ပါဘူးမရှိဘူးလို့ပြောပြီးတော့မရှိဘူးလည်းမဟုတ်ပါဘူးထာပြောတာအဲ့ဒါရာဝိခေပါဝါရလို့ခေါ်တယ်အခုလဲအဲ့ဒီပုံစံခက်ဆက်ရသဗျာဟောတဲ့ဒီ four negative ပုံစံမျိုးအဲ့ဒါကိုနာဂသုနာကဒီအမှန်တရားကိုရှာတဲ့အခါမှာဒီလက်နဲ့ကိုအသုံးပြုပြီးတော့ဒီနီလန်လေးမျိုးနဲ့စဉ်းစားပြီးအမှန်တရားကိုထုတ်တယ်လို့ပြောတာသူရဲ့အယူဆတယ်မှာအဲ့တော့တချို့ဟာတွေကဘယ်တော့မှနားလဲဖို့ခက်တယ်တန်တရားနဲ့နိဗ္ဗာန်တူတူပဲဆိုတယ်သူပဲသူကျမ်းထဲမှာရေးထားတာတန်တရားနဲ့နိဗ္ဗာန်တူတူပဲတဲ့အဲ့ဒါကိုပြောလိုက်ရင်သဘောကျသွားတဲ့သူကဟုတ်တယ်လို့ဖြစ်တယ်။တန်တရားနဲ့နိဗ္ဗာန်တူတူပဲတဲ့။အဝိဇ္ဇာမကင်းသေးတဲ့အချိန်တော့တန်တရားလို့ထင်နေတာပါတဲ့အဝိဇ္ဇာကင်းရင်နိဗ္ဗာန်ပါတဲ့။ကဲ။သူကအဲ့လိုပြောတယ်။အဲ့ဒါဘာနဲ့ဥပမာပေးထားတော့ဆို။မောင်စားပြောတဲ့အချိန်မှာလမ်းပေါ်မှာချိုးကွေးလေးတစ်ခွေချိုးလေးတစ်ခွေကျတယ်အဲ့တော့မောင်စားပြိုးပြိုးဆိုတဲ့အခါကျိုးွေလေးမြင်ရတဲ့အခါမသိမကွဲမြင်တော့မွေလေးလို့ထင်မွေလေးလို့ထင်နောက်တစ်ခါအလင်းရောင်နဲ့ကြည့်ပြီးတော့ကြည့်လိုက်တဲ့အခါမွေမဟုတ်ဘူးကျိုးွေအဲ့တော့သူကဘာပြောပြတော့ဆိုနှကိုကလည်းကျိုးွေပါပဲတဲ့နော်နှကိုတည်းကကျိုးွေပါတဲ့အဲ့တော့အမောင်ကြောင့်မို့လို့သူကမွေထင်သွားတာပါတဲ့အဲ့ဒါလိုပဲတန်မြာလို့နိဗ္ဗာန်ကိုတန်တရာလို့ထင်နေတာအမှောင်ကြောင်နဲ့အဲ့ဒီဥပမာနဲ့သူကရေးတယ်ဟုတ်တယ်အောင်အောင်တော့သူအဲ့ဒီလိုဟာမျိုးရှိတယ်သူကနော်အမှောင်ကြောင်ချိုးခွေလေးကိုမွေလို့ထင်နေတာပါတဲ့အလင်းရောင်ရလို့ရှိရင်တော့ချိုးခွေဟာချိုးခွေပါပဲတဲ့ငါတို့ထက်ချိုးခွေပါတဲ့မွေမဟုတ်ပါဘူးတဲ့အဲ့ဒါလို့နိဗ္ဗာန်ဟာတန်တရာလို့သူတွေကထင်နေကြတာတဲ့တကယ်ကတော့ငါတို့ထက်နိဗ္ဗာန်ပါတဲ့မသိတဲ့အခါမတန်တရားနိဗ္ဗာန်လို့ထင်တန်တရားလို့ထင်နေတယ်အဲ့ဒီလိုရေးတာသူကအဲ့ဒီကျမ်းကဟိုအင်္ဂလိပ်လို့တော့ပြန်ထားတာရှိတယ်ဗမာလို့ပြန်တာမရှိဘူးအင်္ဂလိပ်လို့တော့ central philosophy ဆိုပြီးညင်းဆိုချက်တွေနဲ့ပြထားတယ်အဲ့ဒီကျမ်းကိုဖတ်လို့ကတော့ဥချပေါက်သွားတယ်ဥချပေါက်နေတာညင်းဆိုအဲ့ဒါ dialectic လို့ခေါ်တယ်သူကဖတ်ချင်တော့အင်္ဂလိပ်လို့ရှိတယ် central philosophy နားတော့မလဲဘူးတော်တော်ကိုနားမလဲတာသူကအဲ့လောက်ထီအောင်ရှုပ်ရှုပ်ထွေးထွေးစဉ်းစားတတ်တာတော်တော်အံ့ဩကြတော့ကောင်းအိန္ဒိယတောင်ပိုင်းကဘုန်းကြီးတစ်ပါးရေးသွားတာနာခသုနာလို့ခေါ်တယ်နာခသုနာသူနေသွားတဲ့နေရာကြီးကအိန္ဒိယတောင်ပိုင်းမှာခဏတိရှိတယ်။နာဂာဂျုနကွန်တာဆိုရောက်ဖူးတယ်အဲ့ဒီမှာ။ခုဆဲလုံးလိုက်တဲ့အခါကျတော့အဲ့ဆဲကြီးရဲ့အလက်ကောင်ရောက်သွားတယ်။သူ့ကြောင်ကသူ့ကြောင်ကြီးကဆဲအလက်ကောင်ပြတ်သွားတာ။အဲ့မှာသူရုပ်တုကြီးတွေပါနေရှိတယ်။သူနေတဲ့ကြောင်ကိုအဲ့တင်မောစီးပြီးဟိုဆက်လီစီးပြီးသွားတယ်။အိန္ဒိယတောင်ပိုင်းမှာရှိတယ်။နာဂာဂျုနကွန်တာဆိုအဲ့တချိန်တုန်းကတော့ဒီအတွေးခေါ်ပညာရှင်သဘောပေါ့နော်အဲ့ဒါ ဒီလိုမြတ်စွာဘုရားကသုံးညတာရဲ့သဘောတွေကိုလေးမျိုးရှုတော်ကနေပြီးသုံးညဖြစ်ပုံသုံးမျိုးသောရှုတော်ကနေသုံးညဖြစ်ပုံနှစ်မျိုးသောရှုတော်ကနေသုံးညဖြစ်ပုံတွေကိုဟောပြီးတဲ့အခါမှာဘာဟောတော့ဆိုခန္ဓာငါးပါးနဲ့ပတ်သက်ပြီးတော့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာသုံးပါးနဲ့ဟောပြန်တယ်အဲ့ဒါကိုတိပိဝတ္တာလို့ခေါ်တယ်တပည့်ဆရာတွေမှာလည်းပါတဲ့တိပိဝတ္တံဒွါရတကာရံဆိုလို့ခန္ဓာတစ်ပါးတစ်ပါးကိုသုံးခုသုံးခုနဲ့ရှုစင်ခြင်းမို့ပြောပြတာအနိစ္စဒုက္ခအနတ္တအဲ့ဒါကိုခေါ်တယ်ရှားနေကိုမေးတယ်ချုပ်ဟာနိစ္စလားအနိစ္စလားယန္တိယအနိစ္စပါဖရာလို့ဖြေတယ်အဲ့ဒီအနိစ္စဟာဒုက္ခလို့ဆိုမလားဒုက္ခလို့ဆိုမလားရှင်ဗျာအနိစ္စဆိုလို့ရှိရင်ဒုက္ခပါဗျာ။ဟိုဖြစ်ပြီးပြက်နေတာဘယ်လိုလုပ်ပြီးဒုက္ခဖြစ်မလို့။မပြက်ချင်တဲ့အရာကြဒုက္ခဖြစ်တာပေါ့နော်။နှမျောတာပေါ့လေ။ဖြစ်လာပြီးရင်ပြက်သွားတယ်ဆိုတော့နှမျောစရာကြီးပေါ့အကောင်းကြတော့အဆိုးကြတော့လည်းဟိုမနှမျောမှမဟုတ်ပေါ့။အဲ့ဒါကြောင့်မို့မမြဲတဲ့အရာသည့်ဒုက္ခ။ဒါဖြင့်ဟုတ်ပြီမမြဲဘူးဒုက္ခဖြစ်တဲ့အရာကိုငါငါဟာလို့ငါရဲ့အတ္တလို့ဒီလိုတွေ့တော့မယ်ဆိုရင်တင့်တော့ပါမလားဆိုရယ်အနတ္တလက္ခဏာတော့မှာမေးတယ်မိကုန်နေမေးတာပါပဲအဲ့ဒါကိုပဲပြန်ဟောတာအဲ့ဒါကိုတိပိဝတ္တခန္ဓာခန္ဓာဒေသနာကို၃မျိုး၃ဖလဲနဲ့ဟောတယ်အဲ့တော့အနိစ္စဆိုတဲ့အဓိပ္ပာယ်ကဗမာလူကတော့မမြဲဘူးလို့ပြောတာဘယ်လိုရှုတော့ငါနေပြီမမြဲဘူးလို့ဘာကြောင့်အနိစ္စလို့ခေါ်တာတုံးဆိုသူကအကြောင်းလေးမျိုးနဲ့အနိစ္စလို့ခေါ်တာတဲ့အကြောင်းလေးမျိုးနဲ့အနိစ္စလို့ခေါ်တယ်ဥပါဒဝေယဝဋ္ဌိတောဖြစ်ပြီးပြတ်သွားတယ်သူကနော်ဖြစ်မှုပြတ်မှုဒီနှစ်ခုရှိနေတယ်သူမှာဖြစ်လာတယ်ပြတ်သွားတယ်ဖြစ်လာတယ်ပြတ်သွားတယ်ဒါအနိစ္စသဘောတရားဖြစ်လာပြီးမပြတ်ဘူးဆိုရင်တော့အနိစ္စမဟုတ်ဘူးသူဖြစ်လာတယ်ပြတ်သွားတယ်ဒါရှုတော့တစ်ခုနော်ဝိပရိနာမသူကပင်ကိုအနေထားမဟုတ်ဘူးနဲ့ပြောင်းပြောင်းသွားတယ်ပေါ့နော်အရှိတစ်ခုကနေပြီးတော့ပြောင်းသွားတယ်ခြေနေတစ်ခုကပြောင်းသွားတယ်ဝိပရိနာမဆိုပြောင်းလဲတဲ့ရှုတော်ကရှိသည့်အတွက်ကြောင့်ဒါနိစ္စမဟုတ်ဘူးဥပမာဆိုတော့ပြောင်းလဲတယ်ဆိုတဲ့အဓိပ္ပာယ်ကဘာလို့ဆိုလို့ရှိရင်လူရဲ့ကောင်းမွန်တာဆိုရင်ကငါကအနက်လေးအနက်ကနေဖြူသွားတာဒါလည်းပြောင်းလဲမှုအတိပင်တိပင်မှာဆိုလို့ရှိရင်တိရကထွက်လာကစားတော့နီနီနုနုလေးတဖြည်းဖြည်းကျန်းလာတယ်ဟောအနုကနေအစိမ်းရင်ကြီးဖြစ်သွားတယ်ပြောင်းတယ်အစိမ်းရင်ကနေပြီးတော့ကြွေတော့မယ်ဆိုဝါသွားတယ်ဒါလည်းပြောင်းသွားတယ်ဝါပြီးပြီးခြောက်သွားတယ်ဒါလည်းပြောင်းတာပဲဝိပရိနာမှာတော့တခါတည်းမြဲနေတာမရှိဘူးဖြစ်ပြီးပြောင်းလဲနေတယ်အဲ့ဒီဝိပရိနာမှာရှုထောင့်ကိုချီးပြီးတော့လဲအနိစ္စလို့ပြောတာနော်အဲ့တော့တချို့အရာဝတ္ထုတွေကြတော့ကြာရှည်ခံတဲ့အခါကြတော့အတော်နဲ့မပြောင်းဘူးပေါ့အတော်နဲ့မပြောင်းတာလည်းရှိတယ်ဥပမာရွှေတို့ပါလို့ဆိုရင်တော့အတော်နဲ့ပြောင်းမှာမဟုတ်ဘူးကြာရှည်ခံတယ်ပေါ့ဒါပဲသူ့ရဲ့သူ့မှာလည်းပဲပြောင်းလဲမှုပျက်စီးမှုကရှိတာပဲအလုံးကပြောင်းလဲမှုပျက်စီးမှုကရှိတယ်ဆိုတာဒါကခုနဖြစ်ပြီးပြတ်တဲ့ရှုတော်ကနေပြီးတော့အနိစ္စလို့ပြောတယ်နောက်တစ်ခါကပြောင်းလဲသွားမှုကနေကြည့်ပြီးတော့အနိစ္စလို့ပြောတယ်နောက်တစ်ခါကဘာလို့ဆိုရင်အခိုက်အတန့်လေးတစ်ခုမှသာရှိတာပြီးရင်မရှိတော့ဥပမာမဲ့လူအတန်နဲ့စကားပြောနေတယ်အခိုက်အတန့်လေးပဲတာဝကာလိကပဲအခုတကြံမဲ့ကြည့်နေအကြံနေဆိုတာအခိုက်အတန့်ပဲခြားပြီးတော့အခုအကြံနေရောက်နေပြီအခိုက်အတန့်တစ်ခုပဲနောက်တစ်ခါကျတော့အတက်နေဆိုရောက်အတက်နေပြီးရင်23ရက်ဆိုတော့သွားပြန်အလုံးဟာရက်တွေဟာအခိုက်အတန့်လေးတွေအကြီးပဲကုန်အဲ့ဒါလေအနိစ္စသဘောလို့ပြောတာအခိုက်အတန့်လေးတွေပဲရှိတယ်တာဝကာလိကဆိုဘယ်ရမအမြဲရက်နေတာမရှိဘူးအခိုက်အတန့်လေးတွေကြီးပဲနေထွက်တာလည်းကြည့်အခိုက်အတန့်ပဲထွက်တဲ့အခိုက်အတန့်ဝင်တဲ့အခိုက်အတန့်အလုံးဟာခိုက်တန်လေးတွေပါပဲရှိလို့ဒါမှမဟုတ်အနိစ္စလို့ခေါ်တာ။နောက်ရှုတော့နှုတ်ခွားတော့ပါတော့။နိစ္စပဋိက္ခိပ။နိစ္စပဋိက္ခိပဆို မြဲတာကိုမြဲတာရဲ့ဆန့်ကျင်ဘက်မြဲတယ်ဆိုတဲ့သဘာဝကိုပယ်ဖြတ်တယ်မြဲတယ်ဆိုတာရဲ့မြဲတယ်ဆိုတာဘာလို့ဆိုရင်ဖြစ်ပြီးပြတ်သွားတာမရှိရဘူးအဖြစ်မရှိရဘူးအပြည့်မရှိရဘူးမြဲတယ်ဆိုရဲ့ပြီးတော့ပြောင်းလဲသွားတာမရှိရဘူးနောက်ခိုက်တန့်ဆိုတာမရှိရဘူးနေဆသဘာဝဆိုတာဒီတိုင်းပဲရှိနေရမယ်အဲ့ဒါအဲ့တော့အဲ့ဒါလို့မဟုတ်ဘူးဥပါဒဝယဖြစ်ပြီးရင်ပြတ်တယ်ဝိပရိနာမပြောင်းလဲတယ်တဝကာလိကအခိုက်တန့်လေးကဖြစ်တယ်ဒါကြောင့်မို့နေဆရဲ့ဆန့်ကျင်မဲ့အနေဆာဒီ၄ခုနဲ့အနေဆာဆိုတဲ့သဘောကိုမသားရပါတယ်တခါဒုက္ခကြတော့ဘာကြောင့်ဒုက္ခလို့ခေါ်တာလဲဆိုပฏิပီလနာကာရေနာနှောက်ရက်တယ်နှိပ်စက်တယ်အနှောက်ရက်ပြုတ်နေတာလေဒုက္ခပဲလေသူကခိုးလို့ခေါင်းကြိုက်တာတို့နားကြိုက်တာတို့စားစရာမရှိလို့တို့နေစရာမရှိလို့တို့ဆင်းရဲတဲ့အဲ့ဒီဟာမျိုးပြောတာမဟုတ်ဘူးသူကဖြစ်မှုပြတ်မှုတွေရဲ့နှောက်ရက်မှုကိုခံနေရတာတော့အနှောက်ရက်ခံနေရတာခေါင်းပေါ်ကစပင်လေးရတယ်သူကသူ့အညိုတိုင်းအနက်တိုင်းမနေဘဲနဲ့ဖြူလာတာတို့ဒါနှောက်ရတာပဲလေနှောက်ရတာပေးရသူကသူမနေပဲနဲ့တွန့်လာတာတို့အသက်ရွယ်လည်းသူကသူလူပြိုပြိုလေးမနေပဲနဲ့ကြီးလာတာတို့ဘယ်ရမရနေတာမဟုတ်ဘဲနဲ့ဒီဖြစ်မှုပြမှုတွေကနှောက်ရနေလို့ဒါမှဒုက္ခလို့ပြောတာတို့မြတ်စွာဘုရားဟောတဲ့ဒီဒုက္ခပို့ပြီးတော့ဟိုတည်းဖြစ်တယ်ဒါတစ်ချက်နော်ပฏิပိလနာကာရနှိမ့်ဆက်တယ်အဲ့တော့နှိမ့်ဆက်တယ်ဆိုတာကိုခြုံပြီးတော့နောက်လေးချက်ပေါ်ပြတာဘာလို့ဆိုတန်တပါလေစိတ်ပူစရာတွေဖြစ်တယ်ဒုက္ခရဲ့သဘောစိတ်ပူနေရတယ်နောက်တစ်ခုကဒုက္ခမခံခက်တယ်သွားကြိုက်တယ်နားကြိုက်တယ်ဆိုဒုက္ခမျိုးခံခက်တယ်နောက်တစ်ခုကဒုက္ခဝတုကအတဲ့ဒုက္ခဟုသမ ्या ရဲ့တရားဖြစ်တယ်ပြဒနာအလုံးရဲ့တရားဖြစ်ဒါလည်းဒုက္ခလို့ပြောတာနောက်တစ်ခုကတော့ဘာလို့ဆိုရင်ဒုက္ခပဋိခေပါတယ်ဒုက္ခရဲ့ဆန့်ကျင်မဲ့ဖြစ်တယ်ပေါ့ဒုက္ခကိုဖယ်ရှားတဲ့အရာဖြစ်တယ်ပေါ့အဲ့တော့ဒုက္ခနဲ့ဒုက္ခသည်သဘာဝချင်းကမတူအောင်ဒုက္ခအဆင်ပြေတယ်ဒုက္ခအဆင်မပြေဘူးအဲ့ဒါဒုက္ခကိုဖယ်ရှားတာလို့ခေါ်တယ်အဲ့ဒီရှုထောင့်၄မျိုးကသူ့ကိုဒုက္ခလို့ခေါ်တယ်အဲ့တော့ခန္ဓာ၅ပါးသည်အခုလို့ရှုထောင့်၄ခုကနေပြီးတော့ဒုက္ခလို့ရှုမြင်ရတယ်နောက်တစ်ခါခန္ဓာ၅ပါးဟာအနတ္တအတ္တမဟုတ်ဘူးလို့သူလည်းကိုထင်တဲ့အတိုင်းမဖြစ်တဲ့ရှုထောင့်ကနေပြီးတော့ပြောတာအဲ့ဒါလည်းအကြောင်းလေးမျိုးရှိတယ်တဲ့အနတ္တဖြစ်ပုံကအကြောင်းလေးမျိုးရှိတယ်အကြောင်းလေးမျိုးကဘာလို့တစ်ခုကသုံးညာတဲ့ကိုထင်တဲ့အရာဟာ empty ပဲဘာမှမဟုတ်အကောင့်ထဲပေါ်လို့မရကိုထင်တဲ့ဟာလိုက်ရှာလိုက်ရင်ပြောင်းနေရှာလို့မတွေ့ဘူးခုနသစ်ပင်ဆိုတာရှာမတွေ့သလိုပဲကိုရှာတွေ့တာဘာတွေတွေ့သစ်ရွက်တွေ့တယ်နော်အပွင့်တွေ့တယ်အကိုင်းခက်တွေတွေ့တယ်ပင်စီတွေ့တယ်အမြင့်တွေ့ဒါပဲတွေ့တယ်သစ်ပင်ပဲရောက်သွားတော့မရှိဘူးလူရှာတယ်လူမတွေ့ဘူးဘာတွေတွေ့တော့ခေါင်းတွေ့တယ်လက်တွေ့တယ်ခြေတော့တွေ့တယ်ဓာတ်တွေတော့တွေ့ဓာတ်တွေကသူ့နာမည်နဲ့သူပဲကားရှာတယ်ကားမတွေ့ဘူးဘာတွေတွေ့တော့ကားဘိန်းတွေတွေ့တယ်ဘော်ဒီတွေ့တယ်အင်ဂျင်တွေ့တယ်တစားစီဖြုတ်တာရင်ဒါတွေပဲတွေ့တယ်ကားဆိုဘယ်အောင်သွားတာအဲ့ဒါကိုပြောတာတုံညာစာကိုထင်တဲ့ဟာကိုပြောထားတဲ့စကားဟာရှာလို့မရတော့အဲ့ဒီတုံညာရှုတော်ကကြည့်ပြီးတော့လည်းပဲအနတ္တလို့ပြောတာတဲ့အတ္တဆိုတာဘယ်မှာရှာလို့မရဘူးနောက်တစ်ခုကဘာတော့ဆိုအတ္တမိကာတဲ့ပိုင်ရှင်မရှိဘူးကိုရကိုကိုပိုင်တယ်လို့ထင်နေတာမပိုင်ဘူးလေကိုမပိုင်လို့ကိုအုပ်ချုပ်လို့မှမရတာကိုခန္ဓာကိုအုပ်ချုပ်လို့မရဘူးသူဖြစ်ချင်တာဖြစ်သွားတာပဲဘာမှကိုပိုင်ဆိုးတာမရဘူးဒါပေမဲ့လူတွေကတော့ကိုပိုင်တယ်လို့ထင်နေကြတာသူကသူ့သဘာဝအဆင်ပြေနေသည်အဆင်ပြေနေတာပဲနော်ကိုပိုင်တာတစ်ခုမှမရှိဘူးအဲ့တော့အတ္တမိကပိုင်ရှင်မဲ့နေတယ်ပိုင်ရှင်မဲ့နေတဲ့ခန္ဓာကသူ့အကြောင်းနဲ့သူကသူဖြစ်ခြင်းဖြစ်နေတာ အဲ့ဒါကြောင့်မလို့အနတ္တတဲ့နောက်နောက်တစ်ခုကတော့ဘာလို့ဆိုအနိတ္တရာကိုမအုပ်ချုပ်နိုင်ဘူးအစိုးရမဟုတ်ဘူးကိုအစိုးမရဘူးသူဟုတ်တယ်သူဖြစ်ချင်တာဖြစ်တာပဲလေရောက်ခဏကိုအစိုးရတဲ့ဆိုရင်မင်းဒီရွယ်လေးပဲနေမကြည့်နဲ့နော်ဒီပုံစံလေးပဲနေရမယ်လောက်ချင်လို့မရဘူးလေအလိုကိုအုပ်ချုပ်ထားနိုင်တဲ့မရှိဘူးဒါကြောင့်မလို့အစိုးရစိုးရတဲ့ဟာမရှိသည့်အတွက်ကြောင့်အနတ္တနောက်တစ်ခုကျတော့အတ္တပဋိခေပါတဲ့အတ္တဆိုရရဲ့စัจ जमे အတ္တကိုပဲ့ဖြတ်တတ်လို့အနိတ္တတ္တလို့ခေါ်တယ်အဲ့တော့အနိစ္စဒုက္ခအနတ္တဆိုတာခွင်းဆက်တည်းပဲအနတ္တဆိုတာအမြဲတမ်းနားလဲဖို့ခက်သည့်အတွက်ကြောင့်အနိစ္စဆိုတာဟိုကိုမျက်စိရောက်မှဖြစ်ပြီးပြက်သွားတာတွေတွေ့ရတယ်ပြောင်းလဲသွားတာတွေတွေ့ရတယ်တစ်ခဏအခိုက်တန်တွေတွေ့ရတယ်အနိစ္စဆိုတာတိလွယ်တယ်ပေါ့နော်လူတွေဆိုလေကိုမျက်စိအောင်ကရှိနေတယ်လူကမရှိတော့ဘူးဆိုတော့အနိစ္စဆိုတာတွေ့လို့ရတယ်ဒုက္ခဆိုတာလေလူတွေပါဇက်ကနေပြီးဒုက္ခလို့ပြောလို့ရတယ်အနတ္တကြတော့ပို့ပြီးတော့ခက်ခဲသွားပြန်အနတ္တကိုမြင်မှုကြတော့ပို့ခက်ခဲသွားဒါကြောင့်မြတ်စွာဘုရားကအနတ္တကိုဟောတဲ့အခါမှာအနိစ္စရှုတော်ကလည်းဟောတယ်ဒုက္ခရှုတော်ကလည်းဟောတယ်သို့မဟုတ်အနိစ္စဒုက္ခနှစ်ခုလုံးရဲ့ရှုတော်ကနေပြီးတော့အနတ္တကိုသိဖို့ပေါ်ပါအနိစ္စရှုတော်ကဟောမှအနတ္တသဘောပေါ်တယ်ဒုက္ခရှုတော်ကဟောမှအနတ္တသဘောပေါ်တယ်အနတ္တလက္ခဏာသုံးပါဆိုဒုက္ခရှုတော်ကဟောတာလေဘယ်လိုဒုက္ခရှုတော်ကဟောတာလဲရူပံအနတ္တနော်နာယိတံရူပံရူပေသဟိတံဘိက္ခူအတ္တအဘိဒါနာယိတံရူပံအာဘာရယတံဝတိယအနတ္တဖြစ်ပုံကိုမြတ်စွာဘုရားရှုဟာတဲ့ကိုယ့်ရဲ့အတ္တဆိုလို့ရှိရင်မနှိပ်စက်ရဘူးတဲ့အခု तू ကနှိပ်စက်တယ်ဒုက္ခပေးတယ်အဲဒုက္ခပေးနေတာကကိုယ်မဟုတ်တာပဲတဲ့နော်အာဘာရယတံဝတရား तू ကထိခိုက်ပျက်စီးမှုတွေနဲ့နေတယ်နှိပ်စက်တတ်တယ်ကိုယ်မဟုတ်လို့နှိပ်စက်တာကိုယ့်ကိုယ်နှိပ်စက်တယ်ဖြစ်တယ်အဲ့ဒါကြောင့်အဲ့ဒါဒုက္ခရှုတော့ကနေဟောတာအနိစ္စရှုတော်ကနှစ်ခုလုံးရှုတော်ကတော့အခုဒီမှာဟောတာရတနိစ္စတန်ဒုက္ခယံဒုက္ခတရဏတ္တဆိုဟောအနိစ္စဒုက္ခရှုတော်ကနေဟောလိုက်တာအနိစ္စဖြစ်လို့ဒုက္ခဒုက္ခဖြစ်လို့အတ္တဒီလိုဟောလိုက်တာအဲ့တော့မြတ်စွာဘုရားကအခုလိုခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့အယူဝါဒတွေကနေဆက်လာပြီးတော့အယူဝါဒတွေရဲ့ဆွဲလန်းရဖြစ်တဲ့ခန္ဓာ၅ပါးဟာအမြဲမဟုတ်ဘူးဆိုတာယဟန်နေကိုပို့ပြီးတော့ထင်ရှားအောင်ဒီတုတ်တံမှာဒီအစဉ်ကိုခေါ်လိုက်တာပဲဖြစ်တယ်။အဲ့တော့ဝိပဿနာခြင်းစဉ်ကျင့်ပုံလေးကိုအကျဉ်းလေးမြတ်စွာဘုရားဟောပြီးတော့ယဟန်နာဖြစ်သွားတယ်။ယဟန်နာဖြစ်ကျင့်လို့ယဟန်နာဖြစ်သွားတဲ့ပုဂ္ဂိုလ်ရဲ့အနေထားတစ်ခုဆက်ပြီးတော့ဟောသေးတယ်။တရားရူရတဲ့ပုဂ္ဂိုလ်ရဲ့အကြောင်းဆက်ဟောတယ်။ဒါကြောင့်မို့နောက်ရက်မှာအဲ့ဒီအကြောင်းအရာလေးကိုဆက်လက်ပြီးတော့ဟောဖို့ကြံနေသေးတယ်ပေါ့တရားချက်ခင်သူတော်စေပရိသတ်ပေါင်းတို့အလက္ခတုပမတုတ်တံဟာတော်တော်ပြည့်ပြည့်စုံစုံရှုထောင့်မျိုးစုံနဲ့ဟောထားတဲ့တုတ်တံဖြစ်သည့်အတွက်ကြောင့်ဘုရားမမှတ်သားစရာရှိလို့နောက်တည့်ဟောရင်တော့အလက္ခတုပမတုတ်တံပြီးဆုံးမှာပဲဖြစ်ပါတယ်ရဘုရားရဲ့တရားဓမ္မကိုနိုင်မှတ်သားကြပြီးအသိဉာဏ်ဤတိုးပွားကမိမိတို့ရလာတဲ့အသိဉာဏ်ကိုအကျုံသုံးချပြီးတော့တန်တရားဟောကလော့အောင်စူးစမ်းအားထုတ်နိုင်ကြပါစေကုန်သတည်း七十巧心培呀培呀的比较入地他妈的你呀西马达林那边强大姑也没有奶爸的我叫他妈的你呀西子呀西丹家的耶他妈的病心经吧 ပြုလို့ကြ၍အမတဒါနာဓမ္မဒါနာတရားအလှူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတသာအာယုန်ထားလျေနာကြကြပါကုန်၏တရားတော်မြတ်ကိုတတဘဝုထုအစူစူတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလို့ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှု၏အဖို့ဘာကကိုအမိအဖာအဖို့အဖွာဆရာသမားမှဆာပြေကဝါသူကဝါသာလူနတ်မြတ်မတတ္တဝါများတို့အားအမြအမြဝေငါပါကုန်၏ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၏ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း
အာရုံရကြသည်များ